တရုတ်နိုင်ငံတရားရုံးတစ်ခုကနေလူမှုအခွင့်အရေးဆောင်ရွက်သူအဖြစ်ထင်ရှားတဲ့ရှင်နေဇီယာလင်းကိုလိန်လယ်မှုနဲ့ထောင်နှံစနစ်နဲ့ပြည်တံချမှတ်လိုက်ပါတယ်။တရုတ်အစိုးရနဲ့သဘောထားဆန့်ကျင်သူအမှုပညာရှင်အိုင်ဝေဝေလိုနာမည်ကြီးတဲ့လူတွေဖက်ကနေရှင်နေလိုက်ပေးတာကိုလက်တုံပြတဲ့အနေနဲ့အခုလိုပြည်တံချခံရတာဆိုပြီးတော့လူအခွင့်အရေးတက်ကြွအလှရှာသူတချို့ကပြောပါရယ်။ရှီယာရဲ့အမှုနဲ့ပတ်သက်လို့ဂျူရီလူကြီးအဖွဲ့ရဲ့ဆုံးဖြတ်ချက်ကိုကြားနာစီမှာတရားရုံးအပြင်ဖက်မှာတော့သူ့ရဲ့မိတ်ဆွေတွေမိသားစုဝင်တွေနဲ့ထောက်ခံသူအများအပြားစုယုံနေတာကြောင့်ဝတ်စုံပြင်းနေရောအရက်ဝတ်ရဲတွေနဲ့ပါလုံခြုံရေးထူးထူးထပ်ထပ်ချထားပါရယ်။ရှီယာကို2014ခုနှစ်နောက်ပိုင်းမှာတရုတ်ရဲတွေကထိန်းသိမ်းထားခဲ့တာပါ။ဂျာမနီပြင်သစ်ဒိန်းမတ်နဲ့နော်ဝေနိုင်ငံကအပြည့်ပြည့်ဆိုင်ရာလူအခွင့်အရေးစောင့်ကြည့်လေ့လာသူတွေကိုလူမှုနဲ့ရောမထားပဲလုံခြုံတဲ့နေရာမှာခွဲထားပါရယ်။ရှီယာဟာလူအခွင့်အရေးတက်ကြွအလို့ရှာသူတွေထဲကတယောက်ဖြစ်တယ်လို့တရားပြိုင်ရှိနေသူဦးလည်းဖြစ်ပါတယ်။လုံခြုံရေးနဲ့တည်ငြိမ်ရေးကြည်ကြဲပြည့်မြတ်တိုးမြင့်ဆောင်ရွက်တဲ့လုပ်ငန်းရပ်တွေအဖြစ်လူမှုအတိုင်းဝိုင်းအပေါ်ထိရောက်စွာအရေးယူကင်တွယ်နေတဲ့သမရရှီကျင်းပင်အစိုးရရဲ့လက်အောက်မှာရှင်းနေရှီယာအပြစ်ဒဏ်ကြားခံရမှာဖြစ်ပါတယ်။နိုင်ဝတ်တောင်မကြတဲ့တရားရုံးစီရင်ချက်ချတာကိုရှီယာရဲ့ဇနီးနဲ့ညီတို့ကိုရာတက်ရောက်ခွင့်ပြုပါတယ်။စီရင်ချက်ကိုရှင်းရှင်းလင်းလင်းကြားရလားဆိုပြီးဂျူရီလူကြီးရဲ့မေးမြန်းချက်ကိုရောမိသားစုဝင်တွေကပါစကားတစ်လုံးမှပြောခွင့်မရခင်ရဲတွေကရှင်းနေရှီယာကိုတရားရုံးထဲကနေအတင်းဆွဲခေါ်သွားတယ်လို့ရှီယာရဲ့အကျိုးဆောင်ရှင်နေဒင်ရှီကွီးကပြောပါတယ်ရှင်။